မာပြည်မှာပြည်ပခိုက်ယုံနေပြည်ငင်းချမ်းရေးတိဆောက်နိုင်မှုအတွက်သတင်းမီဒီယာဘယ်လိုအခန့်ကဏ္ဍကပါဝင်နိုင်မယ်ဆိုတာကိုလေ့လာတဲ့ Media and Conflict in Myanmar ဆိုတဲ့စာတမ်းလွန်ခဲ့တဲ့ဇန်နဝါရီလကထွက်လာပါတယ် Washington အခြေစိုက် United States Institute of Peace ကဝါရင်သုတေသီဖြစ်တဲ့ Theodolan နဲ့ Stephen Gray ပြုစုတဲ့စာတမ်းဖြစ်ပါတယ်ပြုပြင်ရေးအစီအစဉ်တွေကြောင့်အချို့အမြခံစားရသူတွေထဲမှာသတင်းမီဒီယာဟာထင်ရှားပါတယ်ကျုပ်ချေမှုမရှိတော့တာကြောင့်အရင်ကမကြားဘူးတဲ့လူမျိုးရေးဘာသာရေးပရိပက္ခတွေကိုသိရှိလာရပါတယ်။မြေပေါင်းများစွာတစ်ဖက်သားဝါဒပြန့်တဲ့အစိုးရမီဒီယာအတွေ့အကြုံသာရှိတဲ့ပြည်သူလူထုဟာလွတ်လပ်တဲ့စာနယ်ဇင်းနဲ့ရင်ဆိုင်ရမှာပြဿနာအနည်းအများရှိပါတယ်။ဒါကြောင့်စာတမ်းရှင်တွေဟာစာနယ်ဇင်းအခြေအနေကိုကွင်းဆင်းလေ့လာပြီးအလုပ်ယုံဆွေးနွေးပွဲနှစ်ကြိမ်ကျင်းပပါတယ်။အစိုးရနဲ့ပြည်သူအကြကပရိပက္ခတိုင်းရင်းသားပရိပက္ခနဲ့လူမျိုးရေးပရိပက္ခတွေမှာသတင်းမီဒီယာရဲ့အခန်းကဏ္ဍကိုသုံးသပ်ထားပါတယ်။အနာရှင်စနစ်ကြီးစိုးမှုကြောင့်အစိုးရနဲ့ပြည်သူလူထုအကြားယုံကြည်မှုနည်းပါးလာပါတယ်။ပြည်သူကဒီမိုကရေစီတရားမျှတမှုနဲ့လွတ်လပ်မှုကိုလိုလားပါတယ်
။ပြည်သူပြဿနာကိုအစိုးရကမဖြေရှင်းနိုင်လို့ကန့်ကွက်ဆန္ဒပြပွဲတွေများလာပါတယ်။ပြည်သူယုံကြည်မှုကိုရယူရမယ်ဆိုတာသဘောပေါက်လို့အစိုးရကပြုပြင်ရေးလုပ်နေတာဖြစ်ပါတယ်။အစိုးရအဖွဲ့အစည်းတွေမှာတာဝန်သိမှုပွင့်လင်းမြင်သာမှုတရားမျှတမှုရှိအောင်သတင်းမီဒီယာကပါဝင်လှုပ်ဆောင်နိုင်ပါတယ်အလွဲသုံးစားလုပ်မှုအရေးယူရေးတရားမျှတစွာတယံဇာတခွဲဝေရေးလူ့အခွင့်အရေးလေးစားရေးမှာ